ေပြီလ4ရက်ရရှာနေယူသတင်းမှာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်လူမောင်ခိုနဲ့တတိဆန်မောင်ခိုရောင်းဝယ်ရေးလုပ်ငန်းတွေကြီးထွားကျယ်ပြန့်လာနေကြောင်းသတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်မြန်မာနိုင်ငံတွင်စစ်ကောင်စီအာဏာသိမ်းမှုနဲ့အတူစစ်တပ်နဲ့ရပ်ဖက်ပြည်သူတွေကြားအကြမ်းဖက်ပဋိပက္ခတွေလူတွေနဲ့တတိဆန်တွေအပေါ်ထိခိုက်စေတဲ့ဥပဒေမဲ့လုပ်ရက်တွေလူအခွင့်အရေးချိုးဖောက်မှုတွေတတိဆန်မောင်ခိုလုပ်ငန်းတွေပေါ်ပေါက်ကြီးထွားလာခဲ့ပါတယ် WWF လို့ခေါ်တဲ့ကမ္ဘာတော်ဆိုင်တတိဆန်ရမုံငွေအဖွဲ့ရဲ့ဧပြီလ1ရက်နေ့ထုတ်ပြန်ချက်အရအင်တာနက်အွန်လိုင်းကနေပြီးတော့တဆင့်လောက်ကင်နေတဲ့ဥပဒေမဲ့တော်ဆိုင်တတိဆန်အရောင်းအဝယ်လုပ်ငန်းဟာတစတစကြီးထွားလာနေပြီးလူထုကျန်းမာရေးနဲ့မျိုးတုံးလူအခြေအနေမှာရှိနေတဲ့တော်ဆိုင်တတိဆန်တွေအတွက်ချင်းချောက်မှုတရားဖြစ်လာနေကြောင်းဖော်ပြပါတယ်မြန်မာနိုင်ငံမှာတော့အဲ့ဒီတော်ဆိုင်တတိဆန်အရောင်းအဝယ်ဟာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းလိုက်တာနဲ့အတူတရားဥပဒေစိုးမိုးမှုချိနဲ့သွားခဲ့ရတဲ့အတွက်တတိဆန်မှောက်ကိုအကြောင်းဝယ်လဲပြန်လဲကြီးထွားလာခဲ့ပါတယ်။အဲ့ဒီတရားမဝင်မှောက်ကိုလုပ်ငန်းဟာတစ်နှစ်အတွင်း84ကြာနှုန်းတိုးမြင့်လာခဲ့ပြီးတတိဆန်အရှင်တရားမဝင်ရောင်းဝယ်မှုပေါင်း11,000ကျော်ရှိလာခဲ့ပါတယ်။အကြောင်းဝယ်ခံခဲ့ရတဲ့တတိဆန်အမျိုးအစားပေါင်း183မျိုးရှိခဲ့ရမှာအနည်းဆုံး54မျိုးကမျိုးတုံးပြောက်ွက်လူနီအခြေအနေမှာရှိနေပြီဖြစ်ပါတယ်။အင်တာနက်အွန်လိုင်းကနေပြီးတော့တဆင့်တတိဆန်တွေရောင်းဝယ်နေတဲ့လုပ်ငန်းပေါင်း639ခုရှိနေတာကိုလည်းတွေ့ရပါတယ်အကြီးဆုံးအွန်လိုင်းရောင်းဝယ်ရေးတစ်ခုမှာဆိုရင်ရောင်းသူဝယ်သူ1900အထိရှိနေပြီးအပတ်စဉ်ဝင်လျှောက်ရောင်းဝယ်သူဒါဇင်နဲ့ချီပြီးတော့ရှိနေတာလည်းဖြစ်ပါတယ်ဒါအပြင်တော်ရင်တတိဆန်မှောက်ကိုလုပ်ငန်းကြောင့်ဗိုင်းရပ်စ်အသစ်တွေကူးစက်ရောဂါအသစ်တွေပေါ်ပေါက်လာနိုင်တဲ့အန္တရာယ်လည်းရှိနေတဲ့အကြောင်းအရှာနျူးသတင်းကဖော်ပြပါတယ်တတိဆန်ဈေးကွက်မှာအဓိကရောင်းဝယ်တာကနုတိုက်တရဝါးတွေဖြစ်ပြီးအထူးသဖြင့်ဆင်းဝက်ဝင်မြောက်ဝင်တိဘက်သမင်နဲ့အကြီးဆုံးအာရှလက်တွေဖြစ်ပါတယ်ဒါအပြင် SARS နဲ့ COVID-19 လိုရောဂါပိုးတွေကိုအထူးဖြန့်ဖြူးသူတွေဖြစ်ဖွယ်ရှိတဲ့ကြောင်ကရိုးနဲ့သင်းခွေကျသတ္တဝါတွေလည်းပါဝင်နေပါတယ်ဒါအပြင်ဥပဒေမဲ့တော်ချန်တတိဆန်အကြောင်းအဝယ်လုပ်ငန်းနဲ့တတိဆန်နဲ့လူကြားကအပြန်အလှန်ဆက်ဆံမှုကကာကွယ်ဆေးတွေရဲ့ခုခံနိုင်စွမ်းကိုကျဆင်းသွားစေနိုင်ပြီးရောဂါပိုးမူကွဲတွေလည်းပေါ်ပေါက်လာစေနိုင်ကြောင်းကြွန့်ကျင်သူတွေကသတိပေးပြောဆိုကြပါလေတတိဆန်တို့ရနေပြီးတော့တဆင့်ကူးဆက်တယ်လို့ခြေရာခံယူဆရတဲ့ရောဂါအတော်များများထဲမှာ COVID-19 လည်းပါဝင်ပါတယ်အာဖရိကတိုက်မှာ Ebola ပိုးကူးစက်မှုဟာတော်ရန်တတိဆန်အသားတွေကြောင့်လို့ပြောဆိုကြသလို1998ခုနှစ်ဟောင်ကောင်မှာဖြစ်ပွားခဲ့တဲ့ကျန်းငယ်တိုကိုကူးစက်မှုဟာလည်းဟောင်ကောင်ဈေးအသားရန်ကနေပြီးတော့စတင်ကူးစက်တာလို့ပြောဆိုကြပါတယ်ဒါအပြင်ကျွေးနွားတွေကနေပြီးတော့တဆင့် virus ကူးစက်တာတွေလည်းရှိခဲ့ပါတယ်ဥပဒေမဲ့တော်ရင်တတိဆန်အကြောင်းအဝယ်ဟာဇီဝမျိုးကွဲထိန်းသိမ်းရေးနဲ့ဂျမားရေးအပေါ်အလေးအနက်စိုးရင်ပေါ်ရာအခြေအနေစီကိုဥတည်နေကြောင်း WWF ကကမ္ဘာတော်ရင်တတိဆန်ရုံမှုငွေအဖွဲ့ရဲ့တတိဆန်ထိန်းသိမ်းရေးကြောင့်ကျင်းသူတဦးကသတိပေးပြောဆိုခဲ့ပါတယ်။ဒါအပြင် WWF အနေနဲ့မြန်မာနိုင်ငံတွင်းကအွန်လိုင်းအခြေခံတော်ရင်တတိဆန်အကြောင်းအဝယ်ကိုဗဟုပြုလေ့လာခဲ့သလိုထိုင်းနဲ့အိန္ဒိယလိုအိန္ဒိချင်းနိုင်ငံတွေနဲ့လည်းပူးတွဲဆောင်ရွက်နေတာဖြစ်ပါတယ်။ဥပဒေမဲ့တော်ရင်တတိဆန်ဈေးကွက်မှာတရုတ်ပြည်ကလည်းအဓိကဈေးကွက်ကြီးတစ်ခုဖြစ်ပါတယ်ခင်ဗျာ။ဧပြီလ4ရက်ဧပြီသတင်းမှာတော့တရုတ်ပြည်အနေနဲ့မြန်မာနိုင်ငံရဲ့အခြေအနေတွေဘယ်လိုပဲဖြစ်နေပါစေဆက်လက်ကူညီအားပေးသွားမှာဖြစ်ကြောင်းပြောဆိုလိုက်တဲ့သတင်းတစ်ပုဒ်ဖော်ပြခဲ့ပါတယ်။တရုတ်ပြည်အနေနဲ့မြန်မာနိုင်ငံအပေါ်အိန္ဒိယဆိုင်ရာတန်ရစ်တမန်ရေးအရာအရေးကြီးတဲ့နေရာမှာအများအားထားရှိပြီးနည်းနည်းဆိုင်ဆိုင်အပြန်အလှန်ပူးပေါင်းဆောင်ရွက်လိုကြောင်းတရုတ်နိုင်ငံကြောင်ရေးဝန်ကြီးဝန်ရှိကမြန်မာနိုင်ငံရဲ့ဝန်ကြီးဥပနမောင်နှင်ကိုတောက်ကြနေကပြောကြားခဲ့ပါတယ်2021ခုနှစ်ဖေဖော်ဝါရီလမှာဒေါ်စန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအရပ်ဘက်အစိုးရကိုဖြုတ်ချခဲ့တဲ့အာဏာသိမ်းမြန်မာစစ်ကောင်စီအနေနဲ့လူထုရဲ့စန့်ကျင်မှုတွေနဲ့ဆက်လက်ရင်ဆိုင်နေရဆဲလည်းဖြစ်ပါတယ်မြန်မာနိုင်ငံရဲ့လက်ရှိပဋိပက္ခအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂကျွမ်းကျင်သူတချို့ကတော့ပြည်တွင်းစစ်အဖြစ်သတ်မှတ်ကြပါတယ်ဒါအပြင်အာဏာသိမ်းစစ်ကောင်စီဟာနေသာလန်နိုင်ငံဒီဟိတ်မျိုးကနိုင်ငံတကာတရားရုံး ICJ မှာလူမျိုးတွန်းတပ်ဖြတ်မှုဆုပ်ဆဲချက်တွေနဲ့လည်းရင်ဆိုင်နေရတာပါတရုတ်ပြည်ရဲ့တန်တမာကြီးအထောက်အပံ့နဲ့ရုပ်ပစ္စည်းပိုင်းအကူအညီတွေကိုပြန်လည်တုံ့ပြန်တဲ့အနေနဲ့ဒေသတွင်းအာဆီယံဆက်နိုင်ငံတွေမှာမြန်မာဟာတရုတ်ရဲ့တစ္ဆာကမဟာမိတ်ဖြစ်သွားခဲ့ကြောင်းအပြည်သတင်းကဖော်ပြပါတယ်ဒါအပြင်တရုတ်နိုင်ငံသားချင်းဝင်ကြီးဝန်ကြီးကလည်းတရုတ်မြန်မာစီးပွားရေးစင်ကြံတန်တည်ဆောက်ရေးလိုအကြီးစားစီမံကိန်းတွေ COVID-19 တိုက်ဖျက်ရေးစီမံကိန်းတွေကိုအရှိန်မြှင့်သွားမှာဖြစ်ပြီးအခြေအနေတွေဘယ်လိုပဲပြောင်းပြောင်းတရုတ်ပြည်အနေနဲ့ မြန်မာအချုပ်အခြာအာဏာထိန်းသိမ်းရေးလွတ်လပ်မှုနဲ့နိုင်ငံမိတ်လုံခြုံမှုကိစ္စတွေကိုအကူအညီပေးတော့မှာဖြစ်ကြောင်းလဲပြောဆိုပါတယ်။တရုတ်အစိုးရဟာရုရှားကယူကရိန်းကိုကျူးကျော်ခဲ့တဲ့ကိစ္စမှာလဲဒုစုံတရားပြောဆိုဝေဖန်မှုညှင်းဆိုခဲ့ပါတယ်ခင်ဗျာ။